So what did they love? Did they do the boy the movie? Did they go there? Have I think I'm Malay day, Malay day, Pakistan day. Seminary, seminary. Do I okay? Am I? Now this out the door. The cold one is already doing me a lot. Ten shiny, you are the yardari. Midway for do be midway pony do the old jungle. Midway for the longer hard. They are with the mama. She the little bullet jammy and town down channel in a case. Amo. Then media rega. Pishima, the rental of Margo. Midway for young child to rega. So in that jabare. ဒီလိုဥရိစံကျင်တဲ့လုပ်ငန်းဖြစ်ပြီးပြမှုကြီးမားပြီမယ်လို့မြန်မာနိုင်ငံတစ်လွှမ်းမှာမိသွေးဖုတ်သူရောင်းချသူနဲ့မိသွေးအသုံးပြုသူတွေအများပြားရှိနေတဲ့ကိစ္စဟာလဲပဂရိအမှန်တရားတစ်ခုဖြစ်ပါတယ်အသက်20ကျော်အရွယ်ကိုတိုးတိုးဟာမိသွေးဖုတ်ပြီးအသက်မွေးဝမ်းကြောင်းရတဲ့မိသားစုကဖြစ်ပါတယ်မိသွေးတစ်ကျင်းအတွက်ဒေတာအတွင်းတောပိုင်ရှင်စီကတစ်ပင်တွေကိုဈေးပြတ်နဲ့ဝယ်ယူရတာဖြ ကူတူတူကပြောပါတယ
်ခဏတပင်းတော့ဒေးနဲ့မဟုတ်ပြတော့ပြဝယ်တာတော့ပြတော့တော့ပုံမှန်မရှိဘူးဆိုတိန်းကြော်တယ်ကြော်ငါးတောင်းလဲငါးတောင်းအဲ့လောက်အဲ့လောက်လေးပဲအတိတ်မမြောက
်မိသွေးဖုတ်ရမှာသစ်ပင်လဲတာခုတ်ဖြတ်တာနဲ့ပိုချင်းပြင်ရမှာကူညီဖို့လူငါးတယောက်ကိုတနေ့2000လုံးနဲ့ခေါ်ရတယ်လို့သူကပြောပါတယ်တနေ့ရောက်လောက်လို့ရတယ
်အာလူကတော့ဘူးလို့ပုံမှန်တော့မရှိဘူးတခါလေးလေးငါရောက်တော့
ဘယ်နှစ်ဘယ်နှစ်ရက်တခါဖော်တယ
်ဟောပါ10ရက်17ရက်အဲ့တော့အကုန် PC ဆိုကျွန်တော်က17ရက်ကြာ
ပထမတော့ပိုင်ရှင်စီကတော်တော်ကိုအပြတ်ဝယ်ပြီးရင်အလုသမား3-4ဦးနဲ့အတူအရှိတူထင်းချောင်းတွေဖြစ်ဖြတ်ယူရပြီးမိသွေးဖုတ်ဖို့အသင်တူးထားတဲ့ကျင်းထဲမှာထင်းတွေအစီအစီထည့်ရပါတယ်မိထိုးတဲ့ကျင်းထင်းထည့်တဲ့ကျင်းနဲ့ထင်းချောင်းငယ်တွေထိတ်မှာတင်ပြီးမီးသွေးအဆင့်ရောက်မရောက်စစ်ဆေးနိုင်တဲ့ဆရာကျင်းလို့ခေါ်တဲ့ကျင်းငယ်လေးတစ်ခုစုစုပေါင်းကျင်းသုံးကျင်းကိုတစ်ကြိမ်နဲ့တူးရပါတယ်။မီးကိုမိုင်းပေးပြီးရက်ပိုင်းအကြာဆရာကျင်းကထင်းကျောင်းလို့မီးသွေးဖြစ်ပြီးဆိုရင်ကိုရေကထင်းနေအားလုံးမီးသွေးအဆင့်ရောက်ပြီးဆုံးဖြတ်ရတဲ့အကြောင်းကိုတိုးတိုးကပြောပါတယ်။ဒီမီးသွေးဖြစ်ဖို့ကနေမီးသွေးအိတ်အလုံး30ခန့်ထွက်ရှိမယ်လို့ဆိုပါတယ်။ရန်ကုန်မှာလူဦးရေ90ကျော်60နီးပါးရှိပြီးအများစုဟာလျှက်စစ်မီးမရတဲ့ကျေးလက်ဒေသတွေမှာနေထိုင်ကြပါတယ်။ကျေးလက်နေပြည်သူတွေဖို့စားသောက်ဆရာထမင်းဟင်းချက်ပြုတ်ဖို့အဓိကအားထားရတဲ့လောင်စာကတော့ထင်းနဲ့မီးတွေဖြစ်ပါတယ်။တောရွာတွေမှာနေထိုင်တဲ့လူအများစုအတွက်နေ့စဉ်လောင်စာလိုအပ်ချက်ကိုတရားမဝင်ဖြည့်ဆည်းနေရတဲ့အဓိကတယံဇာတာကတော့အစိုးရတတော်ကျိုးဝိုင်းနေတဲ့တဦးချင်းပုဂ္ဂလိကပိုင်ဆိုင်ကြတဲ့ဘေးမဲ့တောအုပ်လေးတွေဖြစ်ပါတယ်။မြန်မာနိုင်ငံကလူမှုရေးနဲ့စီးပွားရေးပြဿနာတွေထဲမှာတတော်ပြုံးနေမှုလည်းတစ်ခုအပါဝင်ဖြစ်ပြီးမီးသွေးဖုတ်တာနဲ့ထင်းခုတ်တာဟာတွေကလည်းတက်တော်ပြုံးတိစေတဲ့အကြောင်းရင်းတွေမှာပါဝင်ပါတယ်။မြမအစိုးရတက်တော်ဝန်ကြီးဌာနရဲ့အဆိုအရ1990ပြည့်နှစ်ကနေ2010ပြည့်နှစ်အထိ10နှစ်တာကာလအတွင်းမှာနှစ်စဉ်တက်တော်ပြုံးတိမှုဟာတစ်နှစ်ကိုတသမ55ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။အညာကျေးလက်ကမီးသွေးဖုတ်သူအများစုဟာအသံတစ်ဟပ်နဲ့ရှားပင်တွေကိုအများစုအသုံးပြုကြပါတယ်။ဆယ်လက်မှပတ်လည်အပင်တစ်ပင်ဟာမီးသွေးအတွက်အကြီးဆုံးအပင်မျိုးဖြစ်ပါတယ်။မီးသွေးဖုတ်သူတွေရှောင်ကျင်လေးရှိတဲ့တောမျိုးကတော့ခက်ဆက်ဆက်မြေချမ်းတွေလို့အယူဆရှိတဲ့တောတွေဖြစ်ပါတယ်။ဒီမြေမျိုးအစားမှာပေါက်တဲ့ပင်တွေမှာအဆောင်လျှောက်ရှိနေပြီးတစ်ကိုင်းချိုးခုတ်တာမျိုးလုပ်ခဲ့ရင်ခုတ်သူနဲ့မိသားစုပါတစုံတရာထိခိုက်တတ်တယ်လို့အယုံကြည်ရှိတဲ့အတွက်အခုလိုရှောင်ရှားကြတာဖြစ်ပါတယ်။ဒါကြောင့်နတ်စင်ကုန်းနဲ့ကြက်ကုန်းတွေမှာသာတစ်ပင်တတော်တွေကျန်လေးရှိတယ်လို့ရွာကန်တဦးကပြောပြပါတယ်။RFA ကကျေးလက်ဒေသတွေကလူနေမှုနဲ့လုပ်ငန်းတွေကြောင်းသတင်းမှတ်တမ်းတင်ဖို့အတွက်ကြိုတင်တောင်းပန်ပြီးမေးမြန်းရဲကူးကြတာဖြစ်တဲ့အတွက်နေရက်ဒေသအတိအကျနဲ့မိသွေးလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းပြုရပုံကိုပြည့်ပြည့်ဝဝမေးမြန်းတင်ဆက်ခွင့်မရတာကိုတောင်းပန်ခဲ့ပါတယ်။အဲဒါကတော့အညာဒေသကမိသွေးဖုတ်လုပ်ငန်းလုပ်ကင်သူတဦးနဲ့တနေ့တာတွေ့ဆုံခဲ့တာကိုစူးစီးတင်ပြရတာဖြစ်ပါတယ်ခင်ဗျာ။